Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်ဇွန်လ5ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်သံကပါရှုသားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတည့်ရထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မူကကျမစုမမရှင်
။မင်္ဂလာပါတောတာရှင်များရှင်ကျမကတော့ခင်လေးပါ။ဒီနေ့အတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။ဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံတောင်ပိုင်း Donetsk ဒေသမှာယူကရိန်းတပ်ဖွဲ့တွေကအလုံးရင်းနဲ့ထိုးစစ်ဆင်နေပါပြီ။ထိုင်ဝမ်ရေလက်ကြားမှာအမေရိကန်နဲ့ကနေဒါရေတပ်တို့ဟာစနေနေ့ကပူးတွဲစစ်ရေးလေ့ကျင့်နေချိန်မှာပဲတရုတ်စစ်သင်္ဘောတစ်စီးကအမေရိကန်သင်္ဘောရှိကနေထိမ်းပေါင်းသွားခဲ့ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးရက်ဂျနက်ဆင်းနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာနယူးဒေလီမှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဆိုတဲ့သတင်းတွေအပါအဝင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မနက်စောပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကအမှတ်1ရဲစခန်းနဲ့စစ်ကောင်စီအခြေစိုက်တဲ့တပ်စခန်းနေရာတွေကို MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကအဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
မင်းများဖြစ်တာဆရာဖြစ်တာ projector စနစ်မျိုးလေမှာရှိတဲ့အမှတ်1ရဲစခန်းလို့ပြောတယ်။ပြီးတော့ကျွန်တော်တို့ဒီ last year attack တော့ကြာဒီမှာဘုံဘုံမှာတမီရဖြစ်တဲ့ကျ။ဦးနဲ့အစိုးရပေါ့
လာရှိုဒေတာကံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံမကြခင်တင်ဆက်ပေးပါမယ်နောက်စကိုင်းတိုင်းကလေးမျိုးမြောက်ပိုင်းမှာတော့စာတင်ကြောင်းတစ်ကြောင်းကိုစစ်တပ်က၄ကြောင်းကနေတိုက်ခိုက်ပါတယ်ဝက်လက်မှာတော့စစ်ကောင်စီကအိမ်60ကျော်ကိုမီးရှို့ပြီးတော့ဒေတာကံတချို့ကိုပစ်တက်ခဲ့ပါတယ်ကရင်ပြည်နယ်မြောက်ရီဘက်မှာတော့ထိုင်းဘက်ကပေးနေတဲ့လျှက်စစ်မီးဒီကနေ့ကစဖြတ်ပါမယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံတောင်ပိုင်း Donetsk ဒေသမှာယူကရိန်းတပ်ဖွဲ့တွေကအလုံးအင်းနဲ့ထိုးစစ်ဆင်လာတာကိုမိမိတို့တပ်ဖွဲ့တွေကခုခံတားဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးကဒီကနေ့မှပဲပြောပါတယ်။ဒီလိုတိုက်ခိုက်ခဲ့တာမှာရန်နီးယားတပ်ရင်6ခုနဲ့တင်ကားတပ်ရင်2ရင်းပါဝင်ခဲ့တယ်လို့လည်းပြောပါတယ်။ Donetsk ဒေသဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေတစ်ခုဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားပိုင်နယ်မြေအဖြစ်မနှစ်ကကြေညာခဲ့တာကိုနိုင်ငံတကာအတိုင်းဝိုင်းကလက်မခံဘဲပယ်ချခဲ့တဲ့နေရာလည်းဖြစ်ပါတယ်။ယူကရိန်းစစ်တပ်ကတော့ Donetsk နဲ့ Luhansk ဒေသမှာတိုက်ပွဲပေါင်း29ကြိမ်ဖြစ်ပွားခဲ့တယ်လို့ဒီနေ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒီတော့တွင်ရုရှားနဲ့တရုတ်တို့ဟာတင်းမာမှုတွေကိုအတုံးချပြီးအာတိတ်ဒေသမှာဩဇာလွှမ်းမှုလာမှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြတယ်လို့ Financial Times သတင်းစာမှာဖော်ပြထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့အတွက် American, Finland, Iceland, Norway, Sweden တို့ကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းထားပါတယ်။မနေ့တနင်္ဂနွေနေ့မှာတော့ယူကရိန်းသမ္မတဇယ်လန်စကီကပြီးခဲ့တဲ့စနေနေ့ကရုရှားရဲ့တိုက်ခိုက်မှုကြောင့်နှစ်နှစ်အရွယ်မိန်းကလေးတူအပါအဝင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားစတင်ကျူးကျော်ခဲ့စဉ်ကတည်းကတိုက်ဆုံခဲ့တဲ့ကလေးတွေအတွက်အောင်မေတရိယာမိန်ကွန်းကိုပြောကြားခဲ့ပါတယ်ရှင်
အိန္ဒိယကာကွယ်ရေးဝန်ကြီးရက်စနတ်ဆင်းနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်နိုင်မှုအတွက်အိန္ဒိယနိုင်ငံနယူးဒေလီမှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဝါရှင်တန်ခီးမတိုင်ခင်မှာတွေ့ဆုံကြတာဖြစ်ပါတယ်။မဟာဗျူဟာမြောက်အကျိုးစီးပွားတွေပေါင်းစပ်ဖို့နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်မှုတွေကိစ္စတွေပါဝင်ပါတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။အိန္ဒိယအမေရိကန်မိတ်ဖက်ဆက်ဆံရေးဟာလွတ်လပ်ပွင့်လင်းပြီးတော့အင်ဒိုပစိဖိတ်ဒေသအတွက်အရေးကြီးပါတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းနှစ်နိုင်ငံကြားပို့ပြီးတော့မှနှက်ဆိုင်နဲ့ပူးပေါင်းဆောင်ရွက်မှုပူးတွဲလေ့ကျင့်မှုနဲ့ဤပညာမျှဝေမှုတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်။မိုဒီကဂျွန်လ22ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုသွားရောက်မှာဖြစ်ပါတယ်။အမေရိကန်ဟာတရုတ်ကိုတုံ့ပြန်နိုင်မှုကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အိန္ဒိယနဲ့အမေရိကန်တို့ကြားဆက်ဆံရေးကိုနှက်ဆိုင်အောင်ကြိုးပမ်းနေတာလေဖြစ်ပါတယ်ရှင
်ထိုင်ဝမ်နဲ့တရုတ်နိုင်ငံတို့ကိုပိုင်းခြားထားတဲ့ရေးလက်ကြားမှာအမေရိကန်နဲ့ကနေဒါရေးတပ်တို့ဟာစနေနေ့ကပူးတွဲစစ်ရေးလေ့ကျင့်မှုတစ်ခုပြုလုပ်နေချိန်မှာပဲတရုတ်စစ်သင်္ဘောတစ်စီးကအမေရိကန်ပဲ့ထိန်ဒုံးကျည်ဖြတ်သင်္ဘောချွန်ဟူးရှိကနေဖြတ်တန်းသွားပြီးသင်္ဘောချင်းမတိုက်မိအောင်အရှိန်လျှော့ဖို့အတွက်ဖိအားပေးတာမျိုးတွေလုပ်ခဲ့တယ်လို့အမေရိကန်အင်ဒိုပစိဖိတ်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ် ထိုင်ဝမ်ရေလက်ကြားကမလုံခြုံတဲ့တုံ့ပြန်မှုလို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီဗီဒီယိုကိုအမေရိကန်ရေလက်ကထုတ်ပြန်ခဲ့ပြီးအမေရိကန်ဖြတ်သိမ်းမှုချွန်ဟူးနဲ့ကနေဒါနိုင်ငံက HSMC Montreal Frigate သင်္ဘောတို့ဟာစနေနေ့ကရေလက်ကြားကိုပုံမှန်တိုင်းဖြတ်သန်းသွားနေစဉ်မှာပဲတရုတ်သင်္ဘောက US သင်္ဘောရဲ့အရှိမီတာ100ကျော်အကွာကနေဖြတ်မောင်းသွားတာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝန်ဘင်းကတော့တရုတ်စစ်တပ်ရဲ့ဆောင်ရွက်မှုတွေအလုံးဟာလုံးဝကြိုးကြောင်စီလျော်မှုရှိပြီးတရားဝင်တဲ့လှုပ်ဆောင်တာတွေသာဖြစ်တယ်လို့လုံခြုံစိတ်ချရတဲ့လှုပ်ဆောင်မှုတွေသာဖြစ်တယ်လို့ပြောပါတယ်တရုတ်ကဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အညီဆက်ဆံခဲ့ချိန်မှာတော့အမေရိကန်ကပြဿနာနဲ့ရန်စမှုတွေလှုပ်လှိရှိတယ်လို့လည်းဝမ်ကသူ့ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မေလ26ရက်နေ့ကလည်းတောင်တရုတ်ပင်လယ်မှာရှိတဲ့နိုင်ငံတကာလေပိုင်လက်ထဲမှာပုံမှန်ကင်းနဲ့ပြန်တန်းနေတဲ့အမေရိကန်ကင်းထောက်စစ်လေယာဉ်နဲ့တရုတ်စစ်တပ်တို့ထိတ်တိုက်တရုတ်စစ်တပ်တိုက်လေယာဉ်တို့ကြားမှာထိတ်တိုက်တွေ့လို့နေပါဖြစ်ခဲ့တယ်လို့ဒီလာဆန်းမိုင်းကလည်းစင်ကာပူမှာလုပ်ခဲ့တဲ့အာရှဒေသလုံခြုံရေးဆိုင်ရာရှန်ဂရီလာဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးနဲ့တီးခြားတွေ့ဆုံမှုအမေရိကန်ဘက်ကကမ်းလှမ်းခဲ့တာကိုလည်းတရုတ်ဘက်ကညှင်းဆိုခဲ့ပါသေးတယ်။တောင်တရုတ်ပင်လယ်ကိုတရုတ်ကသူ့ပိုင်နယ်မြေဖြစ်အခိုင်အမာပြောဆိုနေတာတွေကိုပိုင်အုပ်ချုပ်ဒေသထိုင်ဝမ်ပေါ်တရုတ်ရဲ့စီရေးတန်တမန်ရေးဖိအားပေးမှုတွေတိုးလာတာစတဲ့ပြဿနာတွေနဲ့အတူအမေရိကန်ပြည်ထောင်စုနဲ့တရုတ်ဆက်ဆံရေးဟာအခုလိုပဲဆက်လက်တင်းမာနေတာပဲဖြစ်ပါတယ်ရှင်။
ရေချောင်းသွားလာရေးမှာအရေးပါတဲ့ Hormuz ရေလက်ကြားမှာ Iran တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့အနီးကပ်လိုက်လံနှောက်ယှက်တာကိုခံရတဲ့ကုန်တင်သင်္ဘောတစ်စင်းကိုအမေရိကန်နဲ့ဗြိတိန်စစ်သင်္ဘောတွေကတွားရောက်ပြီးတော့အကူအညီပေးခဲ့ရတယ်လို့အမေရိကန်ရေတပ်ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။လက်နက်ကင်တွေလိုက်ပါလာကြတဲ့အမြန်မောင်းရေရင်ငယ်၃စင်းဟာအမည်မသိကုန်တင်သင်္ဘောတစ်စင်းနောက်ကိုအနီးကပ်လိုက်လာပြီးတော့ချဉ်ကပ်ခဲ့တယ်လို့အမေရိကန်ရေတပ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုဖြစ်စဉ်ကိုအမေရိကန်ပင်လယ်ပြင်ကင်းထောက်လေယာဉ်ကနေရိုက်ကူးထားတဲ့အဖြူအမဲတပ်ပုံတွေကိုလည်းထုတ်ပြန်ထားပါတယ်။နှောက်ယှက်ခံရတဲ့ကုန်တင်သင်္ဘောကိုတွားရောက်ပြီးတော့အကူအညီပေးခဲ့တာကတော့ပယ်ထိန်ဒုံးကြီးတက်ဆင်ထားတဲ့အမေရိကန်ဖြတ်သင်းမော် USS Max Four နဲ့ဗြိတိန်တော်ဝင်ရေတပ်က HMS Lancaster Frigate စစ်သင်္ဘောတို့ဖြစ်ပါတယ်။အဲ့ဒီနောက်တနအီလောက်ကြာမှာတော့အီရန်အ мян တိုက်ခိုက်ရေးရေရင်တွေထွက်ခွာသားကြောင်းကုန်တင်သင်္ဘောကအတီးပြုတ်ပြီးတဲ့နောက်မှာတော့တင်းမာမှုအခြေအနေပြီးဆုံးသွားကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့အီရန်အစိုးရမီဒီယာတွေနဲ့တော်လန်ရေးအဆောင်တပ်ဖွဲ့တို့ဘက်ကတော့တစုံတရာဖော်ပြခြင်းမရှိပါဘူး။ဒါအပြင်ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်အဖွဲ့ဘက်ကလည်းတစုံတရာမှတ်ချက်ပေးခြင်းမပြုပါဘူး။ Hormuz ရေလက်ကြားဟာအင်မတန်ချင်းမြောင်းတဲ့အပိုင်းရှိပြီးတော့တကမ္ဘာလုံးကရေနံတင်သင်္ဘောပေါင်း20ရာခိုင်နှုန်းခုံပေါင်းဖြတ်တန်းနေတဲ့နေရာလည်းဖြစ်ပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတုံမီတာ32 kHz 9303ညနဲ့9383ညလိုင်းတုံမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါခင်ဗျာ
ဗီအိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနယ်စပ်တစ်လျှောက်မှာအင်တာနက်အွန်လိုင်းကနေငွေကြေးလိမ်လည်မှုအပါအဝင်တရားမဝင်လုပ်ငန်းတွေကိုအလေးထားနှိမ်နှင်းမှုအတွက်မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးချွန်ဟိုင်ဟာမြန်မာနိုင်ငံကဒုတိယဝန်ကြီးချုပ်ပြည်ထောင်စုဝန်ကြီးဦးစိုးထွန်းနဲ့မေလ30ရက်နေ့ကဒုတိယကြိမ်ဖြစ်တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာအင်တာနက်အွန်လိုင်းကနေလိမ်လည်မှုတွေဟာပြည်သူလူထုကိုသာမကလူအဖွဲ့အစည်းကိုပါကြဲကြဲပြန့်ပြန့်ထိခိုက်လာတဲ့အတွက်ဒီလှုပ်ရှားမှုတွေကိုအမြင့်ပြတ်ခြေမုံဖို့ပုံမအားဆိုင်အရေးယူတင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အင်တာနက်အွန်လိုင်းကနေငွေကြေးလိမ်လည်မှုတိုက်ဖျက်ရေးအတွက်စနေဦးလှုပ်ဆောင်မှုတွေမှာအောင်မြင်မှုတွေရှိခဲ့တယ်လို့လည်းတရုတ်တန်မကြီးကပြောပါတယ်။ပြည်သူလူထုကိုသာမကလူအဖွဲ့အစည်းကိုကြဲကြဲပြန့်ပြန့်ထိခိုက်လာစေတဲ့တရားမဝင်လှုပ်ရှားမှုတွေကိုအမြင့်ပြတ်ခြေမုံမှုပုံမအားထုတ်တည်တယ်လို့လည်းဆိုထားပါတယ်။ဧပြီလအတွင်းကအင်တာနက်အွန်လိုင်းကလိမ်လည်မှုကနေတဆင့်မြန်မာနိုင်ငံကိုခိုးသွင်းလာခံခဲ့ရတဲ့တရုတ်နိုင်ငံသားတဦးကိုတရုတ်တန်ယုံကနေတဆင့်ကယ်ထုတ်နိုင်ခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံရှေ့ဘက်ရှမ်းဩရရှာပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမတော်တဆရထား၃စင်းတိုက်ခိုက်ခဲ့မိပါတယ်။လူရာနဲ့ချီသေဆုံးတဲ့ဒီဖြစ်ရဲ့အပြီးမှာတော့ဒီကနေ့တနင်္လာနေ့မှာရထားလမ်းတွေပြန်ပြီးတော့ပြင်ဆင်ပြီးတော့ရထားတွေပြန်ပြေးဆွဲနေပြီလို့မိရထားအရာရှိတွေကပြောပါတယ်။ ကလကတားမြို့နယ်မိုင်130ကျော်လောက်ပဲဝေးတဲ့အိုဒရှာပြည်နယ်မှာတောက်ကြနေညတုန်းကခရီးသည်တင်ယထာတစင်းလမ်းချော်ပြီးတော့ကုန်တင်ယထာတစင်းနဲ့နောက်ထပ်ခရီးသည်တင်ယထာတစင်းကိုတိုက်မိခဲ့တာကြောင့်ယထာရဲတွေတိမ်းမောက်ပြီးတော့လူ300နီးပါးအသက်ဆုံးခဲ့ပြီးတော့လူ1000ကျော်ထဏ်ရာရခဲ့ပါတယ်။ Electronic အချက်ပြစနစ်ချုပ်ရင်းခဲ့တာကြောင့်ယထာတစင်းကလမ်းကြောင်းမှလမ်းချော်ပြီးတော့နောက်ထပ်ယထာတွေကိုဝင်တိုက်မိခဲ့တာလို့ဆိုပါတယ်။တောက်ကြနေညတုန်းကဖြစ်ခဲ့တဲ့ဒီယထာမတော်ဆမှုကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အိန္ဒိယယထာဝန်ကြီးကတနင်္ဂနွေနေ့ကရုပ်သံအင်တာဗျူးတစ်ခုမှာပြောပါတယ်။ယထာရဲတွေလမ်းချော်တိမ်းမောက်ခဲ့တဲ့နေရာကိုစနေနေ့တုန်းကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတွားရောက်ကြည့်ရှုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာခရီးသွားလာမှုကိုယထာစနစ်ကိုအားပြုနေရတာဖြစ်ပါတယ်။တနေ့ကိုလူပေါင်း12တန်းကျော်ယထာတယ်ယူပို့ဆောင်ရေးစနစ်မှာအသုံးပြုနေတာဖြစ်ပါတယ်။လူဦးရေ 1.42 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာဗြိတိရှ်ကိုလိုနီလက်ထက်ကလေးကတည်ဆောက်ခဲ့တဲ့ယထာလမ်းစနစ်ကိုပဲအသုံးပြုနေရတာဖြစ်ပါတယ်ရှင်။
1989ခုနှစ်ကတရုတ်ပြည်မှာပေါ်ပေါက်ခဲ့တဲ့ TNMN ဒီမိုကရေစီလှုပ်ရှားမှု34နှစ်မြောက်အထိမ်းအမှတ်ဖြစ်မနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့မှာတရုတ်နိုင်ငံသားတွေအများအပြားဆန္ဒပြခဲ့ကြပါတယ်။1989ခုနှစ် TNMN ရင်းပြင်လှုပ်ရှားမှုမှာဒီမိုကရေစီလှုပ်ရှားမှုအတွက်ဆန္ဒပြသူလူရာနဲ့ချီဒါမှမဟုတ်ထောင်နဲ့ချီပြီးတော့အသက်ခံခဲ့ရနိုင်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကခန့်မှန်းပါတယ်။ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းခဲ့တဲ့အဖြစ်အပျက်ကြောင်းကိုတရုတ်ပြည်မှာကြီးမှာပြောဆိုဆွေးနွေးခွင့်မရှိပါဘူး။လန်ဒန်လိုပြည်ပဆန္ဒပြပွဲတွေမှာတော့တရုတ်နိုင်ငံသားအများအပြားတစ်နှစ်ထက်တစ်နှစ်ပိုပြီးပါဝင်လာကြပါတယ်။ဟောင်ကောင်မှာတော့ထင်ရှားတဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူအလက်ဇန္ဒရာဝန်အပါအဝင်အနည်းဆုံးလူ30ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။လူငယ်ကျောင်းသားအများအပြားဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့ဒီမိုကရေစီလှုပ်ရှားမှုအတွန်းရှည်ဖို့အတွက်ဟောင်ကောင် Victorian ပန်းချီမှာအရင်ကမီထွန်မီအောက်မေ့ဝယ်အခမ်းအနားကိုအကြီးအကျယ်ကျင်းပခဲ့ပါတယ်။2020ခုနှစ်ကုန်တရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးတင်းတင်းကြပ်ကြပ်ချုပ်ကန်တာကြောင့်နောက်ပိုင်းမှာတော့အခမ်းအနားတွေကျင်းပခွင့်မရခဲ့ပါဘူးရှင်။
ရိုဟင်ဂျာတွေမြန်မာနိုင်ငံကိုနေရပြန်ပို့ရေးမှာသူတို့ရဲ့သဘောဆန္ဒအလျောက်ဂုံတိတ်ခါရှိရှိနဲ့ရေရှည်မှာအဆင်ပြေနိုင်မဲ့နည်းလမ်းတွေနဲ့ဆောင်ရွက်ရမယ်လို့ဘင်္ဂလားဒေ့ရှ်နဲ့ဂျာမနီနိုင်ငံတို့သဘောတူညီခဲ့ကြပါတယ်။ဒီလုပ်ငန်းစဉ်မှာကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ကအဓိကပါဝင်ရမယ့်အခမ်းကဏ္ဍတွေကိုလည်းနှစ်ဖက်စလုံးကမီးမောင်းထိုးပြခဲ့ပါတယ်။ဂျာမနီနိုင်ငံသားရဲ့ယုံကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးဒါရိုက်တာကလည်းရိုဟင်ဂျာဒုက္ခသည်တွေကိုထောက်ပံ့ကူညီမှုအတွက်ဘင်္ဂလားဒေ့ရှ်ဆိုရကိုကျေးဇူးတင်ကြောင်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကလည်းရိုဟင်ညာတို့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့မှုတွေအတွက်ဂျာမနီကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်အခုဆိုရင်တော့ COVID-19 ကူးစက်မှုကိုကြော်လာနိုင်လာပြီမို့နှာခေါင်းဆီးတွေတက်ဖို့တိတ်မလို့တော့တဲ့အချိန်မှာတော့ဂျပန်နိုင်ငံကအကြောင်းတစ်ခုကအကြောင်းသားတွေကိုပြုံးတက်ရည်တက်အောင်တင် जा ပို့ချနေပါဗျ။ဆိုကေအမှုပညာနဲ့ဒီဇိုင်းအကြောင်းကအကြောင်းသူအကြောင်းသားပေါင်းတဒါဇင်လောက်ဟာမှန်ကလေးတွေကိုကိုစီကင်ပြီးတော့မေးကြောကနေအပေါ်ကိုလက်နဲ့ပင့်တင်သူကပင့်တင်ရင်းနဲ့ပြုံးဖို့ရည်ဖို့လေ့ကျင့်တင် जा နေတာဖြစ်ပါတယ်။ COVID-19 ကာလတစ်လျှောက်လုံးမှာပြုံးရည်ဖို့မင်းနေတဲ့လောက်ဖြစ်နေတဲ့အတွက်ပြုံးဖို့လေ့ကျင့်ပေးတဲ့ဒီသင်တန်းကအကျိုးရှိပါတယ်လို့အကြောင်းသူတွေကပြောပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဒီကနေ့မနက်စောပိုင်းတုန်းကရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကအမှတ်2ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းနေရာတွေကို MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့ပါတယ်။တနင်္ဂနွေနေ့ညပိုင်းတုန်းကလည်းတိန်နီမြို့ရဲ့အဝင်တံတားမှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ရှမ်းမြောက်မဟာမိတ်အဖွဲ့တွေမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့နောက်စစ်ရေးပဋိပက္ခတွေပြန်ပြီးတော့မြင့်တက်လာနေတာလည်းဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်။
ဒီကနေ့မနေ့လာရှိုးမြို့တွင်တိုက်ခိုက်မှုတွေဟာမနေ့အစောပိုင်းမှာဖြစ်ခဲ့တာပါပထမတိုက်ခိုက်ခံရတဲ့နေရာကမြို့လက်ကောင်ရှိအမှတ်2ရဲစခန်းဖြစ်ပြီးနောက်တစ်နေရာကတော့သိန်းနီမြို့အထွတ်စစ်ကောင်စီရဲ့ခမာယ900တပ်စခန်းအနီးမှာလို့လာရှိုးဒေသခံတူက VOA ကိုပြောပါတယ်
ဖြစ်တာမနေ့ရဖြစ်တာဆရာဖြစ်တာရေးပြီးအဲ့ဒီ project ကစနစ်မြို့လက်ကောင်ကိုပြောမယ်ဆိုတော့မြို့လက်မှာရှိတဲ့အမှတ်2ရဲစခန်းကိုဖြစ်တယ်ဒီတော့ကျွန်တော်တို့ဒီအခုငါမိုင်ကုန်းကလာရှိုးအထက်ပေါ့ဗျာဒီမိုင်ကုန်းကမှတလျာဖြစ်တယ်ပေါ့သူကဟိုကလည်း900ခုနဲ့နီးတယ်သူကလည်းပြောတာပဲဘူးနဲ့အစောပေါ့လေးနာရီမထိုးခင်10မိနစ်လောက်မှဖြစ်တယ
်ရက်ကွက်9အတွင်ပြက်ခတ်မှုမှာတော့အထိခိုက်မရှိကြောင်းနဲ့ရက်ကွက်12အမှတ်2ရက်စကန်ပြက်ခတ်မှုမှာတော့ထိခိုက်မှုရှိနိုင်ပေမဲ့တည်မရသေးကြောင်းပြောပါတယ်တနင်္ဂနွေနေ့ညပိုင်းမှာတိန်းဒီမျိုးကလာရှိုးဘက်အထွတ်တံတားမှာလည်းပြက်ခတ်မှုတစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုဟာ TNLA ခေါ်တန်အံပလောင်အဖွဲ့ဖြစ်တယ်လို့သတင်းကြားသိရကြောင်းပြောပါတယ
်။ပိန်ကြီးကမင်းရဖြစ်တာဗျာ။မင်းရ9နိုင်မှာအဲ့ဒီကျွန်တော်တို့ပိန်ကြီးလာရှုဘက်အဖွဲ့တကားမှာဖြစ်တာလေ။အဲ့တကားမှာသူတို့ရဲကင်းရောစစ်တပ်ရောစောင့်တယ်လေ။အဲ့ဒီမှာပြစ်ခတ်မှုဖြစ်တာပေါ့။ကျွန်တော်ဒီတလောက်က TNLA ရလို့ပြောတယ်။တ
ိန်ကြီးတရားပြစ်ခတ်မှုနဲ့ပတ်သက်ပြီးအတည်ပြုနိုင်ဖို့ TNLA ပြောရေးဆိုခွင့်ရှိသူကိုဖုံးခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။MNDAA ကိုကန့်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကဒီမနက်ခင်းလာရှိုးမြို့တွင်ပြစ်ခတ်မှုနဲ့ပတ်သက်လို့သတင်းမရသေးကြောင်းခုလိုပြောပါတယ
်ဒီနေ့မှာလည်းတိုက်ပွဲအဖြစ်လို့ပြောတယ်ဒါပေမဲ့ဒီအထက်တော့အသေးစိတ်ကျွန်တော်စီမရောက်သေးတာ
ဇွန်လ2ရက်နေ့ကစတင်ပြီးနေ့စဉ်တိုက်ပွဲဖြစ်ပွားခဲ့ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆလာတိုင်းမကဲနေ့မှာကျွန်တော်အဖြစ်ပြတဲ့မူပန်ခိုင်ဆိုတာတိတ်ကြီးပါပဲတိတ်ကြီးလည်းမှာဒီကျွန်တော်တို့တမ60ရက်ရာကြီးတက်ခန်းတစ်ခုရကတော့အစကောင်ဒီကလူဝင်အား90လောက်ရှိတဲ့စစ်ကြောင်းနဲ့လာရောက်ထူးထူးရှင်နဲ့တိုက်ပွဲကဒီမာကြီးကြာဖြစ်သွားခဲ့တယ်ပေါ့။၃ရက်မြောက်ကျတော့ဒုက္ကဋ္တအတွင်းလောက်ကမြို့နယ်ရဲ့အနောက်တောင်ဘက်ခံပေါ့နော်။အဲ့မှာရှိတဲ့တက်ခံတစ်ခုကိုလည်းကိုယ်လူဝင်အား200နဲ့လာရောက်ထူးထူးရှင်နဲ့အတိုက်ပွဲက3မာကြီးကြာပြင်းပြင်းထန်ထန်တက်ခဲ့တယ်ပေါ့နော်။၄ရက်မြောက်ကလည်းဒီလောက်ကမြို့ရဲ့အရှိတူလောက်ပဲခံပေါ့နော်။အဲ့တော့မှလည်းမရဘူးဆိုတော့အဲ့တော့ဘယ်အခြေအနေအသေးစိတ်တွေတော့ကြည့်ရ
တယ်ဒီတိုက်ပွဲတွေအတွင်းမှာကိုကန့်ဘက်ကတယောက်ကြာဆုံးပြီးတယောက်ဒဏ်ရာရခဲ့ကြောင်းသိရပေမဲ့စစ်ကောင်စီဘက်ကအထိခိုက်စီရင်ကိုတော့မသိရကြောင်းပြောပါတယ်ဒီအပိုင်းအတွင်းမှာလာရှုကတာရန်မြို့ဘက်အထက်22မိုင်ခန့်အကွာမှာရှိတဲ့နန်ပောင်ရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားကြောင်းဒေသခံအချို့ကပြောပေမဲ့တိကျအတည်ပြုချက်တော့မရပါဘူးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ညီနောင်မဟာမိတ်ခေါ်တန်အံပလောင်ကိုကန့်နဲ့ရခိုင်တပ်ဖွဲ့တွေမိုင်းလာမြို့မှာဆွေးနွေးပြီးနောက်ဖြစ်ပွားလာတာပါစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ဟာတရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်မှုနဲ့တုံးရက်ဆွေးနွေးဖို့တတ်မှတ်ခဲ့ပေမဲ့ဆွေးနွေးပွဲဒုတိယနေ့မှာပဲရပ်ဆိုင်ခဲ့ပါတယ်ဒီအပိုင်းရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိပါဘူးမေလ21ရက်နေ့ကလာရှိုးမြို့စွန်တိမ်ပြီးအထွက်လန်းရှိနီးပညာအထက်တန်းကျောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့က short တိုက်ဒုံးနဲ့ပစ်ခတ်ခဲ့တယ်လို့20ရက်နေ့ကလာရှိုးမြို့နယ်ပန်မွန်းရွာအနီးမှာစစ်ကောင်စီတပ်နဲ့ TNLA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါသေးတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ဘက်မှာ MNDA ဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဘက်ကစစ်ရေးအခြေအနေတွေဇက်တိုက်တင်ပြပေးကြပါတယ်စကိုင်းတိုင်းကလေးမြို့ရဲ့မြောက်ပိုင်းကရှုကင်းသာကျေးရွာစာတင်ကျောင်းကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့ကျေးရွာတွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ပလဲမြို့နယ်ဘက်မှာလည်းစစ်တပ်ကိုအားပေးထောက်ခံတဲ့ဇီးဖြူကုန်းကျေးရွာကိုဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မှာစစ်တပ်ကနေလေကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စုမင်းပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းမှာရှိတဲ့ရှုကင်းသာကျေးရွာကစာတင်ကျောင်းကိုဂျွန်လ9ရက်မနက်ပိုင်းကစစ်တပ်ကနေလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါဗျ။အဲ့ဒီလိုလေကြောင်းကပစ်ခတ်ချိန်မှာစာတင်ကျောင်းနဲ့ကြားကာလပညာရေးအစီအဝေးလုံးနေချိန်ဖြစ်တဲ့အတွက်ဆီယမတ်အူအပါဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လေကြောင်းကနေတိုက်ခိုက်ပြီးချိန်မှာတော့ကလေးမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းလုပ်ခဲ့တဲ့အတွက်လက်ပံကြောင်ကျေးရွာတဲလက်နက်ကြီးကြီးကြောက်ပောက်ကွဲလို့ဒေသခံ၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီး၁ဦးကစိုးရင်ရတယ်လို့ကလေးပြည်သူကာကွယ်ရေးအဖွဲ့တာဝန်ရှိသူ၁ဦးကအခုလိုပြောပါတယ
်။ဟာဒီအစည်းအဝေးလုပ်နေကြတာပေါ့ပြန်ပြီးပို့ဖွဲ့ဝင်နေနဲ့ပို့ဖွဲ့ဝင်နေအစည်းအဝေးလုပ်တာအလောင်းဒီဆယ်နိုင်လောက်ကဒီကလေးတွေဆိတ်ကနေပြီးတော့ MI ကဒီခိုင်းကတက်ပြီးတော့ပြစ်သွားတယ်ပြစ်သွားတဲ့အချိန်မှာစုစုပေါင်း၄ယောက်ရှိတယ်အမျိုးသမီးတယောက်ပေါင်းဆရာမတယောက်ပေါင်း၄ယောက်ရှိတယ်ကုန်းမသက်ကြီးပြစ်ပြီးသွားတဲ့ခါကျတော့ပြန်ခောက်တယ်ပြန်ခောက်ပြီးတော့စစ်တနေနောက်ထပ်ထူရဲအဲလက်ပံချောင်းရွာဆိုကြတယ်ဒီ၃ယောက်ထပ်ပြီးချိထားတယ်တယောက်ကတော့စိုးရင်ရတဲ့အချိန်မှာရှိတယ
်လက်ရှိအချိန်မှာဒဏ်ရာရရှိတဲ့သူတွေကိုကုသဖို့လှုပ်ဆောင်နေပြီးမြေပြင်မှာလည်းစည်ရည်တင်းမာနေတဲ့အခြေအနေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒါကကလေးမျိုးမြောက်ပိုင်းကအခြေအနေပါ။စကိုင်းတိုင်းထဲမှာပဲပလဲမျိုးနယ်မှာဆိုရင်လဲစစ်တပ်နဲ့စစ်တပ်အားပေးထောက်ခံတဲ့ဖြူစော်ရီးတွေတပ်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုဒေသခံကာကွယ်ရေးအဖွဲ့တွေကဂျွန်လ2ရက်နေ့ကနေဒီကနေ့အထိ3ရက်ဆက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်အကြမ်းဆုံးနေရှိတဲ့အထိတိုက်ပွဲကပြင်းထန်ခဲ့ပြီးဒီကနေ့မနေ့ပိုင်းမှာတော့စစ်တပ်ကဇီးပြူကုန်းကျေးရွာပတ်ဝန်းကျင်ကိုဂျက်လီရင်နဲ့ဘုံကျဲတာတွေရှိခဲ့ပါတယ်။တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ပ ပါဝင်တိုက်ခိုက်ခဲ့တဲ့တခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်။နေရနေကစားကြလား။နေနေနေနေပိုင်းစားကြလား။အဲ့တော့ဒီလိုပေါ့။ပြပြဒီဒီလိုတော့တိုက်တာပေါ့။တောင်းညိုတိုက်တိုက်တယ်။တိုက်နေမလားပြီးကူရတဲ့အချိန်တွေရှိတယ်ကွာ။ဒီလိုပတ်ပတ်လေပေါ့ဒီစကန်တိုက်နေကြမှာသူစကန်နန်းတော့ဝိုက်စကန်နန်းတော့ဝိုက်ချဲလာ။ဒီကျတော့တင်းမာနေသေးတယ်ကွာ။ဒီတောင်းလေးလေကြောင်းလိုင်းတုံးပြီးကြမှာပြစ်ကူပေးသွားတာကြာ။တကယ်တော့လေကြောင်းမလာခဲ့ပြီးရှိတော့ရှိရင်တော့ဒီဒီကြောင်ပေါ့ဒီအထိုင်ကကျွန်တော်တို့အတာစီးပေါ့ကျွန်တော်တို့အတာစီးရမယ်လို့ကျွန်တော်တို့ဟိုယူဆရတယ်
။စီးပြီးကုန်ကြေးရွာကိုတခင်တောင်းညိုကာကွယ်ရေးအဖွဲ့ရင်းမာပင်စလင်တပ်ပေါင်းစုတွေအပြင်ရေစကြိုပခုတ်ကူတို့ဘက်ကကာကွယ်ရေးအဖွဲ့ဝင်တွေပါပူးပေါင်းပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ပလဲမြို့နယ်တဲကိုစစ်တပ်ကမကြာခဏလေကြောင်းကနေတိုက်ခိုက်ခဲ့တာတွေရှိတဲ့အတွက်အခုလိုလေကြောင်းတိုက်ခိုက်မှုအပြီးနောက်ထပ်လေကြောင်းကတိုက်ခိုက်လာမှာကိုစိုးရိမ်တဲ့အတွက်ကြောင့်ဘေးလွယာတင်းရှောင်နေကြတဲ့ဒေသခံတွေလည်းရှိနေပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းကလေးမျိုးဘက်မှာဒီစာတင်ကြောင်းတစ်ကြောင်းကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုခင်မောင်စိုးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲစကိုင်းတိုင်းဝက်လက်ဘက်ကအခြေအနေကိုတင်ပြပေးကြပါတယ်စကိုင်းတိုင်းဝက်လက်မျိုးနယ်အတွင်းကိုမေလနောက်ပိုင်းတုန်းကဝင်ရောက်ထားတဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေဟာဂျွန်လ3ရက်နေ့မှာတော့ဝက်လက်မျိုးနယ်နဘဲပင်လကျေးရွာကနေအိမ်60ကျော်ကိုမိရှို့ခဲ့တယ်လို့နဘဲပင်လရွာနဲ့တမာခံရွာကဒေသခံတချို့ကိုတပ်ဖြတ်ခဲ့ပြီးတော့တချို့ကိုဖမ်းဆီးထားတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အမှတ်များတစင်အောင်ပြောပြပေးပါမယ်ရှင်
။ဝက်လက်မျိုးနယ်ကိုမေလနောက်ဆုံးပတ်လောက်ကလေးကစစ်ကြောင်းတွေနေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဇွန်လ3ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုရွှေဘိုကြောင်မြောင်းတိုက်နယ်ကခမာယာစနစ်စစ်ကြောင်းရောက်လာပြီးတော့နဘဲပင်လာရွာကအင်ဂျီ60ကျော်ကိုမိရှုခဲ့တယ်လို့အနီးဝန်းကျင်ကြီးရွာတချို့ကစစ်ဆောင်ကျဲတွေကိုလည်းမိရှုခဲ့တယ်လို့ဝက်လက် Informational Network ပြန်ကြားရေးတာဝန်ခံကိုနဂါးလေးကပြောပါတယ်။နဘဲပင်လာကြီးရွာကအမျိုးသားတဦးနဲ့တမာခံကြီးရွာကအမျိုးသားတဦးတို့ကိုတပ်ဖြတ်ခဲ့ပြီးတော့အမျိုးသမီးတချို့ကိုလည်းဖမ်းဆီးသွားတယ်လို့ပြောပါတ
ယ်။ဟုတ်ပါပဲ၃ရက်နေပါပဲကျွန်တော်တို့ဒီနဘဲပင်လာအကြီးအကဲမှာကျွန်တော်တို့အိမ်60 60ကျော်နဲ့ကျွန်တော်တို့ဘုန်းကြီးကျောင်းရအကြောင်းဆောင်လေးလုံးစားသင်ကုန်ကြီးအကြောင်းမိရှုရဲ့ဖြစ်မိရှုဖြစ်ပြီးရတယ်။ဖြစ်ပြီးတော့သူအတဏ္ဍာသုံးကြီးယူသွားလို့တူကိုကောင်းပြတ်သွားပြီးမှမိမုံတော့ပြေးထားရတယ်။အသက်60ရယ်ယူသွားသိမှုကြတော့သူပေါ့ကိုပြစ်ခဲ့တယ်ပေါ့။အော်ဒီကဲဒီကဲတို့အမအားကျွန်တော်ထမင်းကပ်ဖို့ဆိုပြီးတော့ကျွန်တော်တို့မိမသားများကိုထားသွားလိုက်ပြဒီနေ့မနေ့ကျတော့ကျွန်တော်တို့တမန်ငယ်ရွာအနီးမှာတောင်းပန်မှုဆက်ထုတ်ခဲ့တဲ့အခါမှာတမန်ငယ်ရွာကအသင်ပြီးတဲ့ဖိမင်းနဲ့မြို့သားတို့ကိုသူတို့ဖမ်းခေါ်ပြီးတော့တမန်ငယ်ကြီးရဲ့တောင်းပန်တိုက်ရွာရဲ့မြောက်ဖက်ဈာထဲမှာသူတို့ပြစ်တဲ့သွားခဲ့တယ
်ဒီနဘဲပင်လာကြီးရွာနဲ့အနီးတစ်ဝိုက်ဟာတိုက်ပွဲဖြစ်လေရှိတဲ့နေရာတွေမဟုတ်ဘဲနဲ့ရွာရဲ့ဘုံကြီးကျောင်းဟာကြားကာလပညာသင်ကြားရေးအစီအစဉ်နေနဲ့အခြေခံပညာကျောင်းသားတွေကိုပညာသင်ကြားပေးနေတဲ့နေရာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာစကိုင်းမြို့နယ်ကစင်ကိုင်းတောင်ရွာနဲ့ဝက်လက်မြို့နယ်ကစင်ကိုင်းမြောက်ရွာတို့ကိုဆက်ပြီးတော့မိရှုတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကြောင်းတလျှောက်ကြေးရွာတွေကနေဒေသခံတွေကိုဖမ်းဆီးသွားတာရှိပေမဲ့အရေးအတွက်ကိုတော့အတိမပြုတ်နိုင်သေးပါဘူး။ဖမ်းခံရတဲ့ဒေသခံတချို့ပြန်လွတ်လာတာရှိတယ်လို့လည်းအခုလိုပြောပါတယ်
။ဒေသခံဗမီးရဲ့ဒီဒီလည်းရှိတယ်ကြာကျွန်တော်ဦးရည်အရေးတော့မပြောင်းဘူး။ပြန်လွတ်တဲ့ဒီဒီလည်းရှိတယ်။အဲ့ဒီလိုမျိုးလားဖမ်းတဲ့ဒီဒီဆိုကျွန်တော်အဲ့ဒီပြန်လွတ်တယ်ကြာ။ပြန်လွတ်တဲ့ဒီဒီတော့ဖကြရင်ဘယ်လိုဖြစ်ကြလဲကျွန်တော်ကဘာဝါလဲတူကြီးကြာ။ကျွန်တော်ကကျွန်တော်ပြရတော့ခုနှစ်ရောက်လွတ်တယ်ကြာ။ခုနှစ်ရောက်ကျွန်တော်တို့ဒီဝက်လက်ရှိတယ်မှာခုနှစ်ရောက်လွတ်တယ်။ဘောမောင်ကလည်းတက်တယ်ပြည်ကြာအဲ့ဒါကျွန်တော်ဒီကမှာကြည့်ပ
ြ။ဧရာဝတီမြေကျောင်းတလျှောက်ကကြီးရွာတွေကဒေသခံတောင်းကျော်စစ်ပီးရှောင်နေရပြီးတော့တက်ကြီးရွယ်ဦးတွေဟာလက်ရှိရာသီဥတုအပူချိန်တွေကြောင့်အမောဖောက်တာတွေဖြစ်တယ်လို့လည်းဒေသခံတွေနဲ့စစ်ရှောင်ကူညီသူတွေကပြောပါတယ်။မိုးရွာသွန်းပြီးတဲ့နောက်အပူချိန်လွန်ကဲတာမျိုးဖြစ်လာတဲ့အတွက်ရေကအနံဆူးထွက်တာတွေနဲ့ရေမလုံလောက်တာတွေရှိတဲ့အတွက်တောက်သုံးရေဒုက္ခရောက်ရတယ်လို့လည်းပြောပါတယ်
။စစ်ဆောင်ကအများကြီးရအများကြီးဆိုကျွန်တော်တို့ဒီလူတို့ရတဲ့ဆောင်မှာစီကောင်းနေတော်တော်များများတော်တော်များများစီကောင်းနေတော့ပါရောက်တယ်။ဒီဘောတောင်းနေဒီတော့ရတော့ပါရောက်ရရတော့ကြားတယ်ပါဒီလူတို့တော့ဒီဘောရောက်ကြတယ်။ဒီကြရတယ်ဒီရဒီမွေးရဒီကြရတယ်ကနာပြေတော့တောင်းလို့များရစီမနော်။ဒီချက်ဒီချက်ပေါ့မင်းကြည့်တယ်မြင်ရတော့ဘူး
။စီကောင်းတွေကြီးရွာကထွက်သွားပြီးပြီမဲ့ဒေသခံတွေကရွာကိုပြန်မဝင်ရဲကြသေးဘူးလို့စစ်ဆောင်ကူညီသူတွေကပြောပါတယ်။စစ်ကောင်စီတပ်တွေကသူတို့စခန်းချခဲ့တဲ့ကြီးရွာတွေမှာ မြေမြုံမိုင်းထောင်ခဲ့တာမျိုးရှိတတ်တာကြောင့်ဒေသခံကာကွယ်ရေးအဖွဲ့တွေကကျေးရွာတွေကိုရှင်းလင်းလုပ်ပြီးမှဒေသခံတွေကိုပြန်ဝင်ခိုင်းတာမျိုးလုပ်ရတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်စစ်တပ်နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းသေဆုံးသူတွေရှိသလိုအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့ကျိုးလာပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒီသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလို့ရှိပါရဲ့ရှင်
ဒါကတော့စကိုင်းတိုင်းဝက်လက်ဘက်မှာစစ်ကောင်စီကနေအိမ်တွေကိုမီးနဲ့ရှို့ပြီးတော့ဒေသခံပြည်သူတချို့ကိုပစ်တက်ခဲ့တဲ့အကြောင်းသတင်းကိုမမတဆင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းကိုတင်ပြပေးကြပါရစေ။ကရင်ပြည်နယ်မြောက်ရီမြို့ရဲ့မြောက်ဖက်မှာရှိတဲ့ရွှေကုတ်ကူဒေသမြောက်ရီမြို့ရဲ့တောင်ဘက်မှာရှိတဲ့လေးကေကောမြို့တင်နဲ့အင်ချင်းမြိုင်ဒေသတွေကိုပေးဝင်နေတဲ့ထိုင်းနိုင်ငံဘက်ကလျှက်စစ်မီးတွေကိုဂျွန်လ9ရက်နေ့ဒီကနေ့ကနေစပြီးတော့လျှက်စစ်တပ်အားတွေဖြတ်တောက်ပစ်တော့မယ်လို့ထိုင်းသတင်းတွေမှာဖော်ပြပါရှိပါတယ်။ဒီကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်အချမ်းကရင်ပြည်နယ်မြောက်ရီခရိုင်ဘက်ကိုပေးပို့နေတဲ့လျှက်စစ်တပ်အားလိုင်းကိုမြောက်ရီမြို့ကလွှဲရင်ကျန်ရှိနေတဲ့နေရာ3ခုကိုဒီကနေ့ဂျွန်လ9ရက်နေ့မှာထိုင်းဆိုရကဖြတ်တောက်တော့မယ်ဆိုပြီးထိုင်းသတင်းမီဒီယာတွေမှာဖော်ပြနေတာပါဒါကတော့ထိုင်းလျှက်စစ်ဌာနနဲ့မြန်မာဘက်ကရွှေမြစ်တောင်ရင်ကုမ္ပဏီကြားချုပ်ဆိုထားတဲ့လျှက်စစ်ဓာတ်အားဆိုင်ရာသဘောတူညီချက်တချို့ကိုဖြတ်သိမ်းလိုက်တာကြောင့်ဖြစ်တယ်လို့လည်းကြားသိရကြောင်းဒီအကြောင်းကိုလေ့လာနေတဲ့အလုံသမားရင်းလှူရှားသူဦးမိုးကျိုးကပြောပါတယ
်မြောက်ရီခြိုင်ထဲမှာရှိတဲ့မြောက်ရီမြို့ရဲ့ရွှေကုတ်ကူမြို့တည်ရဲ့မဲထော်တလီမျိုးတက်နဲ့လေးကိတ်ကောမျိုးတက်တွေစီကိုထိုင်းဘက်ကနေလက်ဖြစ်တာအားလိုက်ပေးခဲ့နေတာဖြစ်ပါတယ်။ဒီနေ့ဂျွန်လ9ရက်နေ့ရစပြီးတော့ဒါဝီမျိုးတစ်မျိုးကလွှဲရင်အခြားနေရာသုံးခုထိုင်းဘက်ကနေလျှက်စစ်တာဆက်မပေးပါဘူးလို့ဖြတ်တောက်ပြင်မယ်လို့ဆိုလာတာဖြစ်ပါတယ်ဗျ။အခုလို့ထိုင်းဘက်ကနေဒါအားလိုက်ဖြတ်တောက်လိုက်တာထိုင်းနိုင်ငံဆိုင်မြန်မာတန်ရုံးကထိုင်းဆိုရလျှက်စစ်ဌာနနဲ့မြန်မာနိုင်ငံဘက်ကရွှေမြစ်တောင်ရင်ကော်မီတို့ကြားမှာချုပ်ဆိုထားတဲ့လျှက်စစ်တားဆိုင်ရာသဘောတူညီချက်အချို့ကိုဖြတ်သိမ်းခဲ့တာကြောင့်မို့လို့ခုလိုဖြစ်တာဖြစ်တယ်လို့ဒေသပဲထိုင်းသတင်းမီဒီယာတွေကဖော်ပြထားပါလေဗျ
။ဒီလျှက်စစ်အားကိုအားပြုပြီးအထက်စီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်ကစားမြို့တော်လို့တောင်တင်စားခေါ်နေကြပြီးရာဇဝတ်မှုလုပ်ငန်းတွေအများအပြားလုပ်ကိုင်နေတဲ့နေရာလေးဖြစ်ပါတယ်။ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံသားတွေပါလိန်လယ်မှုလုပ်ငန်းရဲ့တားကောင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာအခွန်ပေးပြီးအွန်လိုင်းငွေလိမ်တဲ့လုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေမူးယစ်ဆေးဝါးနဲ့လူကုန်ကူးမှုတွေကိုလုပ်နေတဲ့နေရာလေးဖြစ်ပါတယ်။လျှက်စစ်မီးသာဖြတ်တောက်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေရက်ဆိုင်သွားဖွယ်ရှိတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ရွှေကုတ်ကလောင်းကစားနောက်ပြီးတော့တရုတ်ပြည်မာကြီးကနေလက်မခံတဲ့တရုတ်ရာဇဝတ်ခိုင်းကြီးမူရစီဝါခိုင်းကြီးလူမောက်ခုခိုင်းကြီးနောက်ရာဇဝတ်ကပြည်ပြေးမျိုးအားပြုပြီးတော့မိခုံနေတဲ့နေရာဖြစ်တယ်ဒါကြောင့်မလို့လိန်လေချင်းပေါင်းစုံနဲ့လိန်လေနေတဲ့လုပ်ငန်းအလုံးဟာစစ်စစ်တအားကိုအခြေပြုရတာဖြစ်တဲ့အတွက်အားလုံးရပ်ဆိုင်သွားမဲ့သဘောရှိတယ်ဒါကြောင့်ထိုင်းဘက်ကစစ်စစ်တအားလိုင်းကိုမိခုံနေရတာဖြစ်တဲ့အတွက်အခုလောက်ဆိုရင်မြန်မာဘက်ကရွှေမြစ်တောင်ရင်ကုမ္ပဏီပါဝင်တော်ရှိသူတော်တော်များများ PDF တို့ပါလို့ပေါ့နော်စောချစ်သူတို့ပါလို့ပါဝင် PDF တို့တော်များများထိုင်းဘက်ကိုအပူတပင်ကိုယ်စားလှယ်လွှတ်ပြီးတော့ချင်းကပ်နေတော့ပါလို့
ဒီနေရာဟာနေကြားဆောင်ချက် BGF တွေထိချုပ်ထားတဲ့နေရာဖြစ်ပြီးကာစီနိုလောင်းကစားရုံအများအပြားရှိနေတဲ့နေရာလည်းဖြစ်ပါတယ်ဒီမီးဖြတ်တောက်မဲ့အစီအစဉ်ဟာထိုင်းဆိုရနဲ့ရွှေမြစ်တောင်ရင်ကုမ္ပဏီတို့ကြားမှာချုပ်ဆိုခဲ့တဲ့ပြစ်စစ်တအားပေးဆိုင်ရာသဘောတူချက်စာချုပ်တက်တန်းကုံဆုံးတာကြောင့်လို့လဲဆိုပါရယ်တချို့ကတော့စစ်ကောင်စီကနေကြားဆောင်တက်ကိုဖိအားပေးတဲ့သဘောလဲဖြစ်နိုင်တယ်လို့လဲသုံးသပ်ပြောဆိုနေကြပါရယ်အခုအခါမှာတော့တရုတ်စီးပွားရေးသမားတွေကသူတို့ရဲ့လောင်းကစားလုပ်ငန်းတွေမရက်ဆိုင်ပဲပုံမှန်လဲပတ်နိုင်ဖို့မီးစက်တွေနဲ့ပြင်ဆင်နေကြတယ်လို့လဲဒေသခံတွေကဆိုပါရယ်ပြီးခဲ့တဲ့မေလကစပြီးအဲ့ဒီဒေသမှာတယ်လီဖုန်းအင်တာနက်လိုင်းတွေအတွေ့စစ်ကောင်စီတပ်ပိုင်းနဲ့မိုင်းတဲ Wi-Fi တွေကိုပြောင်းလဲအသုံးပြုနေရတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့နေကြားဆောင်တက်နဲ့ရွှေမြစ်တောင်ရင်ကုမ္ပဏီကိုလည်းဆက်တွေ့မင်းမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူးရှင်
Tagaro, Miauri Baga, the time baga painted a yesin me, Tiganiga Sapiame, John Tringo, Mae Maga, the dream people get up to Parishin, Tiganina, the dream people jetigaro to Laubabe, Majagama Tony Bime, Didia by Naiwamaro, a bassin cannot season each day, Siboy cannot, Lumushu get a season a, Tata Yang Drinwa season ego, Tinsa Bibu Shibarishin, View American Tanya, Tanina, Nya Tolin Jadigo, Shuzana Sinia up to Parishin.
VOA season ago, radio yomin dan jaru bin, Facebook samina gani le nasin chishu taimale. VOA ni mawen Facebook samina lisa ro, facebook.com/VOA Burmese pibale.
Mingla nya jama tora shimyashi, VOA American tanye, tanina nya season ago, American pirangzu, Washington DC murogani, diet tolin binira pibale shin, a kududia by na yuamaro, a person canari good in sapi maba, a yinzono drizzo mimian gan season good in sapi jamare. Tatanshi, nyama sitaha, a chintia cha samurijao, puezibo, jaya in lani biro, sipa, yepa, piane, timia naimu maro, tawin kamushi biro, pubin, piangle, mu lopo, lubarelu, American sitter, and yaza dubo muji, dauda mimi wimbaga, donta bare, dauda mimi wimbago, view in yama banga, ma itanzinga, drizzo, mimia tara, shuzana semashin.
Okay, Dr. Mimi, minga bashi, view a Washington DC studio tea labio, interview period with Jesu to Marishi.
Yizuba, being a lava, Dine Bonachima Pio de Oxaria, Bonachima Pogo de out, Pinyashin de out in a pure avalu, Prima Piojamare, but do bear poem Macuzle, goes up you broke your arm, hope Babu, Piojamare.
Okay, Vashin Jesuba, a cool di Yenzo Major Nagabono, Doctor Mimini Nebo, American sit at Hema, Nessessionet Lau, Nessessionet Dawan Tansa, Biro, and Yinza Yule. ดูเตียงนี่เนาะนอกจากญาติมาနိုင်ငံရေးကိုလည်းထဲထဲဝင်နားလေတကြွနဲ့ဒုတိယနေနဲ့မေးစင်တာကပေါ့เนาะဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာပြီနောက်ပြီးတော့မြန်မာစစ်တပ်ကလည်းအခြေခံရန်တရားတွေလည်းရှိတယ်သူတို့နှိမ့်ရှေလာများရှိလာခဲ့အခြေခံတွေပြီးတော့အခုလက်ရှိမြန်မာစစ်တပ်ရဲ့ဖွဲ့စည်းပုံအရာအနေထားလက်ရှိအနေထားမှာဆိုရင်သူတို့ရဲ့အားသာချက်ကဘယ်လိုများရှိပါလဲရှင် ဒီနော်ကရပ်ရှင်เนี่ยဟိုဘာလဲအဂရီလိုက်ဆာမှုချစာမှုပေါ့เนาะရိုက်ရိုက်ဘာလို့အခုချိန်မှာကျွန်တော်တို့ကြားရတာပေါ့เนาะဒီတော်တော်စစ်ပေါ်တွေကသူတို့ရှေ့တမ်းမသွားဖို့အတွက်ကိုတခါလဲလက်စာပေးပြီးတော့လုပ်တာတွေနောက်ပြီးတော့အောက်မှာရှိနေတဲ့စစ်သားတွေရဲ့ဟိုနေဟိုစစ်သားတွေကိုဆက်ဆံတာပေါ့เนาะဟိုနေအဂရီလိုက်ဆာမှုတွေလည်းအများကြီးပါတယ်လို့ကြားရတယ်ဆိုတော့ဒီမှာ ပေါ့เนาะအာဟိုနေအာဂရီလိုက်ဆာမှုတွေလည်းအများကြီးပါတယ်လို့ကြားရတယ်ဆိုတော့ဒီမှာပရော်ဖက်ရှင်နယ်လစ်ဇမ်မရှိတော့ဘူးဆိုလို့ရှင်အခုဆိုရင်ပြတ်သွားပြီအခုတော့မှပြတ်သွားပြီဘာလို့ဆိုတော့သူတို့တွေမှာဒီဥစ္စာဒီ
အကြောက်တရားနဲ့အုတ်ချုပ်တယ်ဆိုတာကပေါ့နော်အဲ့ဒါသူတို့လှုပ်လိုက်တာအရန်လွန်သွားတယ်အရန်လွန်ပြီးတော့ဒီဥစ္စာလူတွေကနာကြီးသွားတယ် နာကြီးမှုပေါ့နော်အဲ့ဒီအဲ့ဒီအစားသူပြန်တော်လာမှာပို့ပြီးတော့ကြီးမားလာမယ်အဲ့ဒီဥစ္စာကိုသူတွေ့နေရတယ်ဟိုဟိုနေအာတရုတ်စစ်တပ်တောင်မှအခုကျွန်မကြားတာလေအဲ့ဒါသူတို့လုပ်တဲ့ဥစ္စာကိုတော်တော်လွန်ပြီလို့သူတို့လည်းအခံယူထားတယ်လို့ကြားရတယ်ကျွန်မတို့ကတော့ကျွန်မတို့ကအစားတွေကပြောထားတယ်ဆိုတော့လေအသက်ဆံမဟုတ်ဒါပေမဲ့တရုတ်ဘက်ကလည်းအဲ့လိုမျိုးပြောလာပြီလို့ကျွန်မကြားရတယ်
ဟုတ်ကဲ့ပါရှင်နောက်ပြီးတော့ဒေါက်တာမီမီနေနေပေါ့เนาะအရင်တော့ငါအမေရိကန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်စဉ်တုန်းကလည်းဒီစစ်ဖက်နဲ့အရက်ဖက်တင်းမြတ်မှုနောက်ပြီးတော့လာရောညီတွေရှိဖို့နဲ့ပတ်သက်ပြီးတော့အရင်တော့ငါတင်တန်းနေလဲပေးဖို့တယ်ကျွမ်းကျင်တဲ့သူတယောက်နေနေပေါ့เนาะအခုအခြေအနေချိန်မြန်မာစစ်တပ်ဖက်ကနေပြီးတော့သူတို့ရဲ့လုပ်ရက်တွေလုပ်ပြီးရဲ့ကိစ္စတွေနောက်ပြ
ဲ့အခုအချိန်မှာဒီလိုမျိုး reform လုပ်ဖို့အတွက်ကကြတော့ဒီမှာဒီတကယ် တကယ်ဒီဥစ္စာကိုအမိတ်ပေးတာပြီးတော့ပြစ်မှုလွန်ကျူးနေတဲ့အာဘိုးရုပ်တွေဘိုးကြီးတွေတို့ကတော့သူတို့တွေကတော့အာ responsible accountability ရှိရမယ
်
accountability ရှိရမယ်အဲ့လိုမျိုးလှုပ်လို့ရှိလို့ရှင်တော့ရှေ့သွားပြီးတော့ဟိုဗာလဲအာ civil military relation ရတော့ပြန်ပြီးတော့တည်ဆောက်ရမှာပေါ့ပြန်ပြီးတော့တည်ဆောက်လို့ရပါတယ်
အဲ့ဆိုမြန်မာစစ်တပ်အနေနဲ့သူတို့ပြုပြင်ပြောင်းလဲမှုမရှိဘူးကိုလုတ်ခဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စစ်ဘိုးတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိလို့ရှင်တော့အလားလာတော့ပြန်လဲတည်မြဲဖို့ကမလွယ်ဘူးပေါ့ရှင
်ဟုတ်တယ်ဘာလို့ဆိုသူတို့အရန်ကျူးလွန်လာတာဟုတ်ရန်ကျူးလွန်လာတာပြည်သူလူထုကအရန်နာကြီးနေပြီဆိုအခုနောက်ဆုံး survey ကပြောနေတာ 91% 97 ရာခိုင်နှုန်းပေါ့နော
်
လူတွေကလုံးဝလက်မခံလုံးဝလက်မခံဆိုတော့ဒါ50 you know 50เนาะ50 91% 97ရာခိုင်နှုန်းဆိုတာနည်းတယ်လူအများကြီးပဲ right
โอเคမြန်မာပြည်သူရဲ့သဘောထားကတော့ဘယ်လိုလက်ခံနိုင်မှုအတွက်ကတော့မြန်မာစစ်တပ်ကပြောင်းလဲဖို့လိုမှာပေါ့နော်
လိုအပ်တယ်နောက်ပြီးတော့ဒီလိုမျိုးကျူးလွန်လာတဲ့လူတွေကိုလည်းတာဝန်ခံမှုတာဝန်ယူမှုဟိုနည်
းရှိဖို့
accountability လို့အပ်တယ်
ဟုတ်ကဲ့ပါရှင်နောက်ကြာခင်တော့ပေါ့ American သမ္မတ Biden ကနေပြီးတော့ဒီအတီးပြုတ်ပြီးလက်မှတ်ရေးထိုးလိုက်တဲ့ NDAA လို့ခေါ်တဲ့အမျိုးသားကာကွယ်ရေးအသုံးစရဥပဒေကိုလည်းအတီးပြုတ်နိုင်ခဲ့ပါတယ်ဒီ Burma Act ကိုအတီးပြုတ်နိုင်ခဲ့တာပေါ့နော်အဲ့ဒီထဲမှာဒီလိုမျိုးလူသားချင်းစာနာမှုအကူအညီတွေ Burma ဒုက္ခသည်တွေကိုပေးတာတွေအပါအဝင်နောက်တစ်ခုကကြတော့စစ်လက်နက်ပစ္စည်းမဟုတ်တဲ့ပေါ်တော့ non-lethal assistant ပေးဖို့ကိုလည်းသဘောတူထားတာပါပါလေအကယ်၍ American ကနေအဲ့လိုမျိုးပေးမယ်ဆိုရင်ရောဘယ်လိုမျိုးကအထောက်အကူဖြစ်မယ်လို့ထင်ပါလဲမြန်မာပြည်သူတွေကဟုတ်ကဲ
့ဟိုကျမအမြဲတမ်းပြောတယ်ဒီဟိုဒီ revolution မှာပေါ့နော်ဟိုနေအောင်မြင်တဲ့ revolution တွေပြန်ပြီးကြည့်လိုက်လို့ရှိရင်အချက်အဓိက၃ခုပါတယ်လို့ကျမပြောတာ DIP နော် D ကကျတော့ defection နော်အဲနောက် I ကျတော့ international pressure အဲနောက်ပြီးလည်းပြီးတော့ P ကျတော့ people support you know ပြည်သူလူထုရဲ့ support ဆိုအဲ့ဒီ non lethal နဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့မှာအများကြီးအကူအညီပေးလို့ရတယ်ကူညီပေးလို့ရတယ်ဆိုတော့you know US အတွက်ကလည်းဒီဥစ္စာပြည်သူလိုချင်တဲ့ဆန္ဒပေါ့နော်ပြည်သူလူထု90ရာခိုင်နှုန်းကျော်ကဒီဒီမိုကရေစီကိုလိုချင်တယ်အဲ့ဒီဥစ္စာကိုဘယ်လိုနည်းနဲ့ပေးနိုင်မလဲဘယ်လိုမျိုးနဲ့အောင်မြင်အောင်လုပ်နိုင်မလဲဆိုတာဒီ NDAA တဲ့က Burma Act က you know authorize လုပ်ထားတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ခုနပြောသလိုပဲ humanitarian assistant တွေရှိတယ် technical assistant တွေသူတို့ရနိုင်တဲ့ communication you know တယောက်နဲ့တယောက်နဲ့ဆက်သွယ်ဖို့ဆက်ဆံဖို့ဥစ္စာတွေပါနိုင်တယ်နောက်ပြီး capacity building ပေါ့နော် capacity building ပတ်သက်ပြီးတော့ဒီဥစ္စာတွေအတွက်ကို training တွေဖြစ်ဖြစ် education တွေဖြစ်ဖြစ်ပေးနိုင်တယ်ဒါပေမဲ့အနောက်ဆုံးကတော့လေပြည်သူလူထုကလောက်ပါနော်ဒီဥစ္စာသူတို့ရဲ့ပြည်သူလူထုရဲ့revolution တော်လှန်ရေးနော်အဲ့ဒီဥစ္စာကိုသူတို့ပိုင်သူတို့အများကြီးလုံနိုင်တယ်အခုလည်းနှစ်နှစ်ကြာတယ်ဒါလောက်အောင်မြင်အောင်လုံနိုင်တာနောက်ပြီးကလေးတွေကိုလည်းဟိုဒီလူငယ်တွေလည်းစကားပြောလို့ရှိရင်အရန် smart ဖြစ်တယ်သူတို့အရန် smart ဖြစ်တယ်သူတို့နည်းနည်းလေးပြောလိုက်လို့ရှိရင်သူတို့တကယ်သိတယ်နော်သူတို့ကလည်းနောက်အမြင်လဲကျယ်တယ်အမြင်လဲကျယ်တယ်သူတို့တွေကအဲ့ဒီ democracy ကိုအရန်လိုလာတယ်ဆိုတော့အဲ့ဒီဥစ္စာကိုသူတို့ပြန်ပြီးတော့ကူညီပြီးတော့လုပ်တာဒါဒီ NDA ရဲ့အဓိကရည်ရွယ်ချက်ပဲလို့ပြောလို့ရတယ်
။ဒေါက်တာမီမီဝင်းဘတ်ကိုမဲဤတန်စင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ EU ဥရောပသမဂ္ဂတွေမှာဆက်လက်တောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွီဒင်နိုင်ငံဟာဆက်လက်ကင်းရှင်းနိုင်ငံဖြစ်နေကြေညာနိုင်မှုနှီးစက်လာနေပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမေလ31ရက်နေ့ကိုဆက်လက်ကင်းရှင်းရေးနေ့ဖြစ်နေသတ်မှတ်ထားတာနဲ့အတူပဲဆွီဒင်နိုင်ငံဟာဆိုရင်နိုင်ငံတဝန်းလူထုရဲ့900ခိုင်နှုန်းအောက်သာနေ့စဉ်ဆက်လက်တောက်သုံးတဲ့နိုင်ငံဖြစ်နေကြေညာဖို့နှီးစက်လာနေတာဖြစ်ပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ဆွီဒင်နိုင်ငံရဲ့လေဟာပြင်အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆိုင်တွင်ထဲမှာဆီးလိမ်နံကင်ပီလေးလူထဲမှာနွေရသည်ရဲ့ရင်နှံ့ရနေပါတယ်။ဒါပေမဲ့တိတ်မွေတဲ့လမ်းမပေါ်မှာတော့စတော့ခ်ဟ ோம் မြို့ခံတဦးကမိနစ်ပိုင်းပဲခြာပြီးနောက်ထပ်ဆီးလိမ်တလိတ်ကိုမိညိပါတယ်။သူကတော့တဦးတည်းသူ့ဖုံးကိုကြည့်နေပြီးသူရက်တင်ပြီဆိုတာကိုလည်းကောင်းကောင်းနားလည်ထားပါတယ်။ဆီးလိမ်သမား Paul Monja ကအခုလိုပြောပါတယ်
။ So how's it feel is
ဘယ်လိုခံစားရလဲဆိုတော့ဒါကဆေးဆွဲနေတာဖြစ်ပြီးတစ်ချိန်ချိန်မှာဖြတ်ပစ်ဖို့ရည်ရွယ်ထားပါတယ်ဒီနေ့မဟုတ်ရင်တော့မနှက်ပြန်ပါဗျာ
လူဦးရေ 10.5% သန်းရှိတဲ့ဆွီဒင်မှာဆေးလိမ်မြင့်ညင်တဲ့မြေခွင်းကပိုပြီးတော့တွေ့ရနှဲလာနေပါတယ်။ကားဂိတ်တွေ၊မြေထားဇင်းကြံတွေ၊ဆေးရုံတွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေရဲ့အဝင်ဂိတ်အပြင်ဘက်မှာဆေးလိမ်တောက်သုံးမှုကိုတားမြစ်ထားတာပါ။ဥရောပဒေသအများစုနီးတို့အဖျော်ယမကဆိုင်တွင်နဲ့စားတောက်ဆန်တွေထဲမှာဆေးလိတောက်ခွင့်ပိတ်ပင်ထားပါတယ်။ဒါပေမဲ့2019ခုနှစ်ကလေးကဆလို့ဆွီဒင်ကဆိုင်အပြင်ဘက်ထိုင်းကုန်းတွေမှာပါဆေးလိမတောက်ရတမ်းမြစ်ထားတာပါ။ဥရောပတမကမှာဆေးလိတောက်သုံးမှုနှုန်းအ ਨੇ ဆုံးဖြစ်တဲ့ဆွီဒင်နိုင်ငံကနေ့စဉ်ဆေးလိတောက်သူဟာစုစုပေါင်းလူဦးရေရဲ့900ခန့်နှုန်းအောက်ယောနေတဲ့နိုင်ငံအဖြစ်ဆေးလိကင်းရှင်းနိုင်ငံအဖြစ်ကြီးညာနိုင်ဖို့နှိစက်လာနေပါပြီ။ဆွီဒင်နိုင်ငံမှာအသက်15နှစ်အထက်နေစဉ်ဆေးလိတောက်သူက2019ခုနှစ်မှာ 6.400 ခန့်နှုန်းသာရှိပြီးဒါဆိုရင်ပြင်းပြဆေးလိတောက်သုံးမှု 18.500 ခန့်နှုန်းရှိတဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမ္မတထဲမှာအနှိမ့်ဆုံးဖြစ်ကြောင်း Eurostat စရင်းအင်အေဂျင်စီကဖော်ပြပါတယ်။နေလဲစားစားဖို့ထွက်လာတဲ့ Stockholm မြို့ကအန်ဒရီမော်ဒစ်ကတော့
No I do not
ကျွန်တော်ဆေးလိမတောက်ပါဘူး။ဘာကြောင့်လဲတော့မသိဘူး။ကျွန်တော်ဘယ်တော့မှမတောက်ခဲ့ပါဘူး
။ Stockholm မြို့ကကာရီနာအက်စထရိုဆန်ကလည်း
We like your help
ကျမတို့ကကျန်းမာရေးနဲ့ညီညွတ်အောင်နေလိုကြပါတယ်။ဒါကြောင့်လို့ထင်ပါတယ်။ဆေးလိမန့်ကိုမကြိုက်ပါဘူး။ကိုယ်ခန္ဓာကိုယ်ကိုလည်းထိန်းထားခြင်းပါတယ်။ဆိုတော့ကျမကတော့စိတ်မဝင်စားပါဘူး
။ဆွေရင်းပြည်သူအများပြားကတော့ကျန်းမာတဲ့လူနေမှုပုံစံကိုနှစ်သက်ကြပါတယ်။မြူရဲကအနီးကတစ်တော်ထဲမှာပြင်းနေချာသူတွေကျမ်းမာရေးသတိနဲ့နေကြသူတွေကိုတွေ့မြင်နေရပါတယ်။ကျွမ်းကျင်သူအများစုကတော့ဆဲဆုနေတဲ့ချီဆေးလိပ်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ဥပဒေချမှတ်တာတွေကိုချီးကျူးကြပါတယ်။စတော့ခ်ဟ ோம் မြို့ကစီစီလီယာကတော့
You can't smoke in the street.
နောက်မှာဆက်လိမ်မတော့ရအောင်။ဟိုမှာဒီဟာဆက်လိမ်မတော့ရအောင်။နေရာတိုင်းအားလုံးဒီဘက်မှာတားမြစ်ထားတာကြောင့်တစ်ခါတလေဆက်လိမ်သမားတွေအတွက်စိတ်မကောင်းဖြစ်မိပါတယ်
။ဒါပေမဲ့မိကိုမထွက်တဲ့ဆေးရွက်ကြီးထုတ်ကုန် snack တွေပြန့်နှံ့နေတာကိုတော့ကျွမ်းကျင်သူတချို့ကထောက်ပြကြပါတယ်။ဆေးလိမ်အစားထိုးသုံးတဲ့ဒီဆေးရွက်ကြီးထုတ်ကုန်တွေကိုဥရောပသမဂ္ဂမှာတားမြစ်ထားပေမဲ့ဆွီဒင်မှာတော့ရောင်းချနေပါတယ်။စီရွက်ကြီးအစိုးအိတ်လေးတွေကိုအပေါ်နှုတ်ခါအောင်မှထပြီးတော့သုံးဆွဲကြတာပါဆွီဒင်တွေက snack ကိုအလွန်နှစ်သက်ချပြီး1995ခုနှစ် EU အဖွဲ့တဲကိုဝင်ရောက်လာချိန်မှာမိကုမဲ့ဈေးလိမ်တမ်းမြှို့ကိုချွင်းချက်ထားပြီးဖို့တောင်းဆိုခဲ့ကြတာပါစီရွက်ကြီးထုတ်ကုန်တွေကိုထုတ်လုပ်ရောင်းချတဲ့ Swedish Match ကတော့ snack ဟာဆွီဒင်ရဲ့အမှတ်တင်ကိတ္တတစ်ခုဖြစ်တယ်လို့ပြောပါတယ်ကုမ္ပဏီပြောခွင့်ရ Patrick Hiddelsen ကအခုလို့ပြောပါတယ်
we put the little piece of
egg in the little ကိုဆွေးရကြည်နေနဲ့ထည့်ပြီးအပေါ်နှခမ်းအောင်မှာထားပါတယ်အဲ့လိုသုံးရတာပါ
ပြီးခဲ့တဲ့ဆယ်နှစ်တာအတွင်း snack နဲ့ nicotine အထုပ်လေးတွေကိုသုံးဆွဲသူက 17.2 ရာခိုင်နှုန်းကနေ 13.9 ရာခိုင်နှုန်းကိုတိုးလာခဲ့ပါတယ် Patrick Hiddelsen ကအခုလို့ဆက်ပြီးပြောပါတယ
် encourage the industry and give
ထိခိုက်မှုနည်းတဲ့ထိခိုက်မှုမရှိတဲ့အစားထိုးထုတ်ကုန်တွေမင်းကြီးဆရာမလို့တဲ့ထုတ်ကုန်တွေပိုးပြီးဖွံ့ဖြိုးလာရေးအတွက်ဘူဝါဒချမှတ်ဆောင်ရွက်သူတွေအနေနဲ့အားပေးဆောင်ရွက်တဲ့လို့ထင်ပါတယ
်ဆွီဒင်ကစနက်ထုတ်လုပ်သူတွေကတော့သူတို့ထုတ်ကုန်တွေကဆေးလိတောက်သုံးမှုနဲ့ရှင်ရင်ထိခိုက်မှုနည်းတယ်လို့ပြောဆိုနေတာဖြစ်ပြီးနိုင်ငံမှာဆေးလိတောက်သုံးမှုကျဆင်းလာရတဲ့အကြောင်းရင်းအဖြစ်လည်းအမှုန်းတင်ကြပါတယ်ဒါပေမဲ့လည်းဆွီဒင်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကတော့ဆေးလိတောက်သူတွေ snack ကိုပြောင်းသုံးရေးအကြံပေးဖို့တွန့်ဆုံနေကြပါတယ်။ Stockholm တက္ကသိုလ်ကကတိကသုတေသနမှူးတိုဘီမာရီနာရှိုးဘတ်ကတော့
We have the laws and the policies.
ကျမတို့မှာဥပဒေတွေနဲ့မူဝါဒတွေရှိပါတယ်။ဆေးလိတောက်သူတွေကိုဒါဟာလူမှုအသားဝိုင်းကလက်မခံမှုဆိုတာကိုပြသတာဖြစ်ပါတယ်
။ snack ဟာလည်းအန္တရာယ်ရှိတယ်လို့ရှိုးဘတ်ကပြောပါတယ်။snap နဲ့ဆက်ဆက်ပြီးနှလုံးရောဂါသွေးကြိုစီးကြိုနဲ့ကိုယ်ဝင်ဆောင်စင်လက်မစီပဲကလေးမွေးဖွားမှုတို့ပိုပြီးဖြစ်နိုင်ခြင်းများတယ်ဆိုတာကိုလေ့လာချက်တချို့ကဖော်ပြပါတယ်။ဒါပေမဲ့လည်းဆေးလိတောက်သုံးမှုအစားထိခိုက်မှုပိုနှဲအောင်အစားထိုးရေးရည်ရွယ်တဲ့ပုံစံမျိုးကိုတော့သူမကလက်ခံပါတယ်။
In order to keep people
ဆေးမှုဆေးရွက်ကြီးနဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေတိုးများလာစေတဲ့ဆေးလိတောက်သားကိုလူတွေရှောင်ရှားစေရတဲ့ထိခိုက်မှုနည်းတဲ့အစားအသောက်တစ်ခုပေးသင့်ပါတယ်
။ဆွေဒင်မှာဆေးလိတောက်မှုနှုတ်ရောကြလာမှုဟာဆိုရင်ဆေးလိထိန်းချုပ်ရေးအရေးယူဆောင်ရွက်ချက်တွေကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လည်းစနက်နဲ့တခြားသောထုတ်ကုန်တွေပါထည့်သွင်းလိုက်မယ်ဆိုရင်တော့ ဆွေတယ်မှာဆေးရွက်ကြီးသုံးသူကရွေရောက်ပြီးလူထုရဲ့20ရာခိုင်နှုန်းကျော်ရှိပြီးကမ္ဘာပြင်းမြန်နှုန်းနဲ့အလားတူရှိနေတယ်လို့လည်း WHO ကအမှတ်ချက်ပေးပါတယ်ကျမရေထိခိုက်စေနိုင်တဲ့ထုတ်ကုန်တစ်ခုကနေတခြားတစ်ခုကိုပြောင်းသုံးတာကဖြည့်ရှင်းချက်မဟုတ်ဘူးလို့လဲကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြပို့တဲ့စာထဲမှာပြောဆိုထားပါတယ်ရှင
်မတ်တန်ကြီးထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းစီစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်Chan Fine ခရိုင်တွေကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ကျောင်းဖွင့်ထားပါတယ်။ကလေးငယ်တွေဒုက္ခသည်ဖြစ်နေပေမဲ့ပညာရေးအဆက်ပြတ်မသွားရအောင်ကျောင်းဖွင့်ပေးတာနဲ့ပတ်သက်လို့ Hope for Tomorrow အဖွဲ့တည်ထောင်သူ Justin Thorn ကိုမဆုမြတ်မုံကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ
်။မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တွေကဒုက္ခသည်စခန်းတစ်ခုမှာအမေရိကန်အခြေစိုက်ပညာရေးပရဟိတအဖွဲ့ဖြစ်တဲ့ Hope for Tomorrow ကမူလရန်ကျောင်းတစ်ခုဖွင့်ထားပါတယ်။ချမ်ဖိုက်ခရိုင်ဇိုသဲကျေးရွာရဲမှာမူဂျိုကနေပြီးတော့မှ9ရက်ထိပညာသင်ကြားပေးနေတဲ့ကျောင်းဖြစ်ပါတယ်။အဲဒါကြောင့်ဒီကျောင်းဖြစ်လာဖို့အတွက်ဘလောက်ကြိုးစားခဲ့ရသလဲ၊ဘလို့ဘာသာရပ်တွေကိုသင်ကြားပေးနေသလဲဆိုတာကို Hope for Tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ
်။လုံခဲ့တဲ့နှစ်တုန်းကကျွန်တော်အဲ့ဒီမီဇိုရန်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်။အဲ့ဒီသွားတဲ့ချိန်မှာစပြမဆက်ဆူရဲဟိုကမ်တနီယာမှာသူတို့လူ200ကျော်ရှိတယ်မြန်မာပြည်နေစပီးရှောင်းနေပေါ့နော်200ကျော်ရှိတယ်အဲ့ဒီထဲမှာကလေးလူငယ်တွေက50ကျော်ရှိတယ်ဆိုတော့အဲ့ဒီနေမှာကျွန်တော်တွားရောက်တဲ့ချိန်မှာဖခင်တရားဝါကျွန်တော်ပြောရပေါ့နော်သူကသူ့ရဲ့သမီးအားခုဆိုလို့ရှိရင်တော့ခုနှစ်နှစ်ကျော်နေပြီဒါပေမဲ့အဲ့ဒီခုနှစ်နှစ်သမီးလေးကကာကြီးကခွေးလဲမဖတ်တတ်ဘူး1 2 3လဲမခောင့်တတ်ဘူး ABC လဲမဖတ်တတ်ဘူးပေါ့နော်အဲ့တကြောင်သူအရန်စိတ်ပူတဲ့အကြောင်းကိုကျွန်တော်ပြောတယ်ဆိုတော့ကျွန်တော်မိတယ်အော် DP နေမှာသူတို့ចောင်းတက်ခွင့်ရှိတယ်မလားဒီအစိုးရနေပေါ့နော်ចောင်းတက်ခွင့်ပြီးတယ်မလားလို့မိတဲ့ချိန်မှာသူတို့ကတက်ခွင့်တော့ရှိတယ်သူတို့ကအရန်မြို့နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့ကျောင်းမတက်နိုင်ဘူး3နှစ်နေပါရှိနေပြီ covid နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောရပေါ့เนาะ so at that moment I don't know how to feel you know ကျွန်တော်မြန်မာ US မှာစာရောက်တဲ့ချိန်မှာလည်းအများဒုက္ခတွေရှိအချီချီမာမာကြုံခဲ့တယ်လीเนาะဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတကူမှမပါဘဲနဲ့သူတို့ရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့เนาะဒီလိုမျိုးပညာရေးမတင်ရဘဲနဲ့သူများနိုင်ငံမှာနေတဲ့အရာကျွန်တော်တွားတွေ့တဲ့ချိန်မှာ it broke my heart အရာတို့စိတ်ထိခိုက်တယ်ပေါ့နော်အဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့နော်ကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလာနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချစ်ရတဲ့ဘူဒေါ်နင်းတန်ကန်လော့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတွေက3နှစ်ရှိတော့မယ်ကြောင်းမှတက်နိုင်တာပေါ့နော်အဲ့တော့ကြောင်းကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်ရင်းလန်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ်2020 3 April လာနေအခုကြောင်းစတက်ပါပြီတို့ကြောင်းမတက်တာ3နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်ဘယ်လိုပြောမလဲအရင် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဇောက်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခသည်တွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာ ਉਹ ဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်ကြိုးစားခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေအတွက်နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပြချင်တဲ့ဟာနဲ့သူတို့တင်ဖူလူတဲ့ requirement တွေကအနေနဲ့အခက်ခဲကြုံတဲ့အချိန်ရှိရပေါ့နော်။ဘာလို့ဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲသင်ချင်တယ်၊မြန်မာစာလဲထည့်ချင်တယ်ပေါ့နော်။အဲ့ဒါတော့နည်းနည်းအခက်ခဲတော့ရှိတယ်။ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတော်တော်ကိစ္စမရှိဘူး။ဥပမာလိုလဲနားလဲတယ်။ချင်းလိုလဲနားလဲတယ်။မီဇိုလူရဲ့အိန္ဒိယဟင်ဒီဒီလေရောပြတော့ပေါ့เนาะတင်ကြနည်းနည်းသူတို့ဥနောက်တော့ရှုပ်မယ်ပေါ့เนาะဒါပေမဲ့ကလေးတွေဆိုတော့စင်ပြပါတယ်တကယ်အကြောင်းပုံမှန်လို့လုပ်တဲ့ခါကျတော့ နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အားလုံးကြိုးစားကြတဲ့ဆရာဆရာမတွေလည်း they work double and working really hard ဆိုတော့အရင်ဆင်ပြပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကျောင်းမှာမူကြိုကနေပြီးတော့မှ9ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆိုဆိုဆော့ပြောတဲ့ curriculum သင်ရိုးကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့သင်ရိုးကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင်
အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ် requirement ဆိုတော့အိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ်ကလေးတွေတော့မြန်မာစာထည့်တယ်ပြင်ချင်းဘာသာလည်းထည့်တယ်ပြီးလို့ရှိရင်ဒီက US မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်သူတို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်မြန်မာပြည်မှာတိတ်မတုံးသေးတဲ့ဟာအိန္ဒိယမှာတိတ်မတုံးပြီးသေးတဲ့ဟာဒီကိုထည့်ပြီးတော့ပေါ့နော်အကောင်းဆုံးဘာသာရက်ဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်သူတို့နေတဲ့နေရာကတော့ဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပညာရေးနဲ့ပတ်သက်လာပြီးဆိုလို့ရှိရင်ဘာနဲ့မှဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်သူတို့အကောင်းဆုံးအခွင့်အရေးပေးချင်လို့ဒီအိန္ဒိယပဲတာကာရီကူလမ် US ပဲတာကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့သင်ပေးပါတယ်ခင်ဗ
ျဒီအခုလက်ရှိမှာရောဒီကျောင်းမှာသင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင့်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှင့်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလေး100ထိတော့ကျွန်တော်တို့accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကဘယ်လိုပြောမလဲ53ယောက်ရှိရဆိုတော့အားလုံးကတက်လို့ရတယ်ပေါ့နော်ဒါပေမဲ့တနေ့တည်း4နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ဒီကပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခတွေကိုအထူးကကူညီပေးနေတာကဒီ Federal အစိုးရချက်ကိုပြည်နယ်အစိုးရကကူညီပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်နယ်အစိုးရကအထူးကကူညီပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်နယ်ထဲမှာဒုက္ခတွေအတွက်ကိုတင်ပေးပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်နယ်အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင့
်အဓိကဖြစ်ပေါ့နော်အဲ့ဒီ Champai District ရဲ့ပေါ့နော်ခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှိရင်ဆိုတော့ DC ပေါ့နော်အဲသူ DC ရဲ့ပြောလို့ရှိရင် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့နော် Young Mizo Association အဲ့ဒါသူတို့နဲ့ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့အကြောင်းဖွင့်တာဖြစ်တယ်သူတို့ကနေလူလေတင်းမရှိအောင်ပေါ့နော်အပက်ပက်နေကျွန်တော်တို့ကုန်ပြီးတော့ကျောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျအ
ဲ့ဒီကျောင်းလည်းပတ်တဲ့ဈေးကကြတော့ရောဘယ်သူကအကုန်ခံပါလဲရှင
်အကယ်လီဖိုးနီးယားကျွန်တော်အကူနဲ့မှာပေါ့နော်ဘီလင်ဒါနဲ့ဘူဒော့သင်ထံတို့ကကုန်လုံးစပွန်ဆာလုတ်ပေးတယ်စကူးယူနီဖောမအစဖနတ်ဘောင်းဘီအင်ဂျီဘီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝအလကားနဲ့ကျွန်တော်တို့ပေးပါတယ်
American ပြည်တော်စု Indianapolis မြို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Khan ဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံထဲမှာအချိန်နဲ့မတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနည်းကြရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါရဲ့ရှင်။ကျွန်မအစိုးရမှာပါ
မဆုမြတ်မော်တင်ပြပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ရှုစားနာဆင်ကြရအောင်ပါရှင်။
ကွာကြောင့် American Pop ဆိုတော့ Taylor Swift ရဲ့ Eras ဖြစ်ပြီးခီးစင်မှာပွဲတိုင်းကိုပြည့်တက်တွေအထူးအားပေးခြင်းနဲ့မှုရခဲ့ပြီးတော့စံချိန်သစ်တွေလည်းတင်နိုင်ခဲ့တာပါ။ COVID ကပ္ပကူးစက်ကကြီးကျော်လွန်သွားတဲ့အထိမ့်မဲ့လည်းဖြစ်တယ်လို့သူ့ရဲ့အမှုပညာဆွမ်းဆောင်မှုတွေအတွက်နောက်ထပ်အောင်မြင်မှုမှတ်တိုင်စိုက်ထူနိုင်တာလည်းဖြစ်ပါတယ်။သူ့ရဲ့ဖြောပြပွဲလက်မှတ်ရဖို့လက်မှတ်ကလည်းတော်တော်ခက်ဝယ်ယူရပြီးတော့ online လက်မှတ်ရောင်းတဲ့ကုမ္ပဏီပြသနာတော်တော်တက်ခဲ့ရပါတယ်။လက်မှတ်မရလို့ဖြောပြပွဲမကြည့်လိုက်ရသူတွေကတော့မကြေပွဲဖြစ်နေဒီ Eras ဖြောပြပွဲမှာ Taylor Swift ဝတ်သွားတဲ့ဝတ်စုံတွေကို American အရှေ့ကျန်း New York မြို့က Museum of Arts and Design အနုပညာနဲ့ဒီဇိုင်းပြလိုက်မှာပြသထားတာတွေ့ချိနိုင်ပါတယ်။ပြကန်းနာမည်က Taylor Swift Storyteller ပုံပြောသူ Taylor Swift ဖြစ်ပြီးသူ့ရဲ့သချင်းဗီဒီယိုတွေဖြောပြရေးခီးတွေစုပေးဝဲအခမ်းအနားဖြောပြပွဲတွေမှာဝတ်ခဲ့တဲ့ဝတ်စုံတွေကိုတွေ့ရပါမယ်။ Retro ဖြောပြပွဲခီးစဉ်မှာဝတ်ခဲ့တဲ့ဂါဝင်ကအစား Bejeweled တဲ့ချင်းဗီဒီယိုထဲမှာပါတဲ့ Key to the Castle ရဲ့ရိုက်ကြီးကိုဖွင့်တဲ့တော်ကြီးအစုံပြသထားတယ်။
So there are about 50 objects in this exhibition. 30 of them are costumes.
The costumes ပြကန်းမှာပစ္စည်းအမျိုး50လောက်ပြထားပါတယ်။ဝတ်စားကအထည်30ပါ။တ
Taylor Swift concert မှာပါတဲ့အချိန်ကာလအပိုင်းအခြားမျိုးစုံကိုဖော်ညွှန်းတဲ့ဝတ်စုံတွေပါဒါကြောင့်လည်းသူကအခက်ကာလလို့နာမည်တက်ထားတာပ
ါပြားရရဲ့ညွှန်ကြားရေးမှူး Tim Rogers ပြောတော်တာပါ Taylor Swift ဟာသူ့ရဲ့တချင်းစာသားတွေကနေအသေးပေတွေကိုပြောပြနေတယ်လို့ပဲအဝိအစားအစင်တစားတွေဇက်ဝင်ပစ္စည်းတွေကိုတုံးပြီးတော့ဘလိုမျိုးသူပြခြင်းနဲ့သူပြောခြင်းနဲ့ဇလန်းကိုပုံဖော်သွားလဲဇက်ချောင်းဘလိုခင်းပြသွားလဲဆိုတာသိရအောင်လို့ဒီပြကန်းကိုကျင်းပပေးတာဖြစ်တယ်လို့ပြရတဲ့ညွှန်ကြားရေးမှူး Tim Rogers ကပဲပြောပါတ
ယ် One of the things we want people to take away from this show is how somebody like Taylor Swift is
ဒီပြကန်းကိုလက်ကြည့်ကြတဲ့သူတွေကိုပြလိုက်ချင်တာကတော့ Taylor Swift ကဇလန်းတပုတ်တိဆောက်ဖို့ကိုအဝိအစားတွေဇက်ဝင်ပစ္စည်းတွေကိုတချင်းစာသားတွေသဘောပြုံးနဲ့ဘလိုသုံးထားလဲဆိုတာပါပဲဇလန်းကိုပြောပြနေတာပါဇလန်းကိုနားလည်ဖို့ကဒီပစ္စည်းတွေကအတိအကျကြတဲ့နေရာမှာပါပါတယ်
Taylor Swift storyteller ပြကန်းကိုတော့ New York နဲ့ကဲ့ရဲ့ New Jersey မြို့က MetLife အားကစားရုံမှာ Taylor Swift ရဲ့၃ရက်ဖြိုပြီးပွဲမဆောင်ရင်ဖွင့်လှစ်ခဲ့တာပါသူတီးဆိုခဲ့တဲ့သချင်းတွေရဲ့ဂီတမျိုးစားတွေဆယ်စုနှစ်ကျော်ကြာလာပြီဖြစ်တဲ့သူရဲ့အမှုပညာအလုပ်တွေကိုလည်းပြလိုက်လာတဲ့သူတွေတွေ့ရပါတယ်2010မှာထွက်တဲ့ Speak Now Day တဲ့ပြားတွေကတချင်းတွေတီးဆိုတော့တိခတ်ခဲ့တဲ့ Crystal Ray စီချဲထားတဲ့ဂီတ Reputation Stadium တော်ဖြိုပြီးခေးစင်မှာဝတ်တဲ့ခေါင်းဆောင်ကိုကျဲအင်းကြီး2020မှာ Folklore Day တဲ့ပြားထွက်တော့ဓာတ်ပုံဝေးလိုက်တဲ့ဒီဆက်တို့လည်းပြသတဲ့ထဲမှာပါပါတယ်အားလုံးထဲမှာအသားပေးပြထားတာကတော့2021ကထွက်တဲ့ I Bet You Think About Me တချင်းဗီဒီယိုမှာ Taylor Swift ဝတ်တဲ့အနီရောင်သူတို့သမီးဝတ်စုံဖြစ်ပါတယ်
In another area, you can see the red wedding dress that she wore. This is an incredible dress.
နောက်တနေရာမှာအနီရောင်သူတို့သမီးဝတ်စုံကိုတွေ့နိုင်ပါတယ်။တိတ်လှပါတယ်။သူတွေကတိတ်ကြိုက်ကြပါတယ်။ဒီဝတ်စုံဆိုလို့ရှိရင်တူလာဆက်နဲ့တွဲပြီးတော့သိကြပါတယ
်။နှင်းစီရဲအနေနဲ့ဒီဇိုင်းဆင်ထားတဲ့အနီရဲရဲ့ဝတ်စုံကိုနမကျော်ဖက်ရှင်ဒီဇိုင်းဖန်တီးတဲ့ Nico and Pleasure Couture Fashion တိုက်ကဖန်တီးပေးပါတယ်။အဲ့ဒီချက်မှာအဲ့အနီရောင်ဝတ်စုံကလူတိုင်းရဲ့ငေးလောင်လာတဲ့ဝတ်စုံဖြစ်တယ်လို့သူချင်းတဲ့ကစာသားတွေရတော့မင်္ဂလာပွဲကိုပါရက်တန့်သွားစီခဲ့တဲ့ဝတ်စုံဖြစ်အောင်ရည်ရွယ်တာဖြစ်ပါတယ်စက်တင်ဘာ4ရက်နေ့အထိပြသထားမယ့်ပြကန်မှာသူ့ရဲ့သချင်းဗီဒီယိုတွေနောက်ပြီးတော့သူ့ရဲ့7 minutes စာတေးသရုပ်ဖော်ဇလန်းတို့တို့ကိုလည်း slide ထိုးပြထားပါတယ်သူ့သချင်းဆက်ထားတဲ့လက်ရေးမူခြင်းစာရွက်အပိုင်းအစကိုပုံကြီးချေပြီးတော့နေရံပေါ်တင်ထားပေးတာပ
ါ Well she's a visual storyteller everything she does feels so likeIt feels very intentional. She's always telling
me ayon ne anu pinya ko phaw pya tat de tu ba. Tu lou tamya ga tin min na ga yee ywet pi lo tu byo chin na ko poun phaw lou da ji ba be. Tu ga sa da tamyo de ne byo da myo ma hou be. Tu bo sa de poun tu pyin sin tha de poun ne ne le phaw chu ba de. Video re the ma ne ma hou ba u. Sin myin phyo phye pwa de ma le ti lo ba be. Ta chaung di bo soun ne ko ani ka chi lo ya da ayan mai ba de.
Hou ba de.သူရဲ့ပြည့်တတ်တွေအတွက်ကအခုလိုမျိုးကမ္ဘာကျော်အမှုပညာရှင် Taylor Swift အောင်မြင်မှုရဲ့အရေးကြီးတဲ့အစိပ်ပိုင်းတွေကိုအနည်းငယ်ကြီးစုကြုံတွင်းခွင့်ရတာကတကယ်ထူးခြားတဲ့အခွင့်အရေးပဲဖြစ်ပါလိမ့်ရှင
်။မရေးသန္တာကျော်ရဲ့တတ်တန်ရောင်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံတောင်ပိုင်း Donetsk ဒေသမှာယူကရိန်းတပ်ဖွဲ့ဝင်တွေကအလုံးအရင်းနဲ့ထိုးစစ်ဆင်လာတာကိုမိမိတို့တပ်ဖွဲ့တွေကအခုခံတားဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကဒီနေ့ပဲပြောပါတယ်။ဒီလိုတိုက်ခိုက်ခဲ့တာမှာရန်ညားတပ်ရင်6ခုနဲ့တင်ကားတပ်ရင်2ရင်ပါဝင်ခဲ့တယ်လို့လည်းပြောပါတယ်။ Donetsk ဒေသဟာရုရှားသိမ်းပိုက်ထားတဲ့နယ်မြေတစ်ခုဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကမနှစ်ကရုရှားပိုင်နယ်ဖြစ်ကြေညာခဲ့တာကိုနိုင်ငံတကာအတိုင်းဝိုင်းကလက်မခံဘဲပယ်ချခဲ့တဲ့နေရာလည်းဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားမှာအမေရိကန်နဲ့ကနေဒါရေတပ်တို့ဟာစနေနေ့ကပူးတွဲစစ်ရေးလေ့ကျင့်မှုပြုလုပ်နေချိန်မှာပဲတရုတ်စစ်သင်္ဘောတစ်စီးဟာအမေရိကန်ပဲ့ထိန်ဒုံးကျည်ဖြတ်သင်္ဘောရှိကနေဖြတ်တန်းသွားပြီးသင်္ဘောချင်းမတိုက်မီအောင်အရှိန်လျှော့ဖို့အတွက်ဖိအားပေးတာမျိုးလုပ်ခဲ့တယ်လို့အမေရိကန် Indo-Pacific စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ဖြတ်သင်္ဘောနဲ့ကနေဒါနိုင်ငံကသင်္ဘောတို့ဟာစနေနေ့ကရေလက်ကြားမှာပုံမှန်အတိုင်းဖြတ်တန်းမောင်းနှင်သွားလာနေစဉ်မှာတရုတ်စစ်သင်္ဘောက US သင်္ဘောရဲ့အရှိမီတာ100ကျော်အကွာကနေဖြတ်မောင်းသွားခဲ့တာပါ။အိန္ဒိယကာကွယ်ရေးဝန်ကြီးရက်ရှ်နက်စင်ဟာအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်မှုအတွက်နယူးဒေလီမှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့
ဂျိုးလ်ဂီလ်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.